ပူလီယာဖယုံစင်တဘာဝဘေးလူလုတ်ဘေးများကြားကအစိတ်အတောက်သတင်းများတဘာဝဘေးလူလုတ်ဘေးအန္တရာယ်တွေကြောင့်အရေးပေါ်အခြေအနေတွေကြုံတွေ့နေရချိန်မှာမှန်ကန်တဲ့သတင်းအချက်လက်ရရှိမှုဟာအသက်ပေါင်းများစွာကိုကယ်တင်နိုင်ပါတယ်အဲ့ဒီလိုပဲအရေးပေါ်အခြေအနေတွေကြုံတွေ့နေရချိန်မှာသတင်းအမှားတွေမဟုတ်မမှန်တဲ့သတင်းတွေကလျှင်လျင်မြန်မြန်ပြန့်နှံ့တက်ပြီးတော့လူတွေကိုစိတ်ရှုပ်ထွေးမှုထိတ်လန့်မှုတွေဖြစ်စေတတ်သလိုစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေထိပါဖြစ်စေတတ်ပါတယ်မြန်မာနိုင်ငံဟာမကြသေးခင်ကငလျင်တန်းခံစားခဲ့ရပြီးတည်င်းအမားတွေတည်င်းတူတွေကလက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေကိုဘလို့မျိုးပို့ပြီးဆိုးသွားစေနိုင်တယ်ထိခိုက်စေနိုင်တယ်ဆိုတာကိုမိမောင်းထုတ်ပြနေပါတယ်ပြီးခဲ့တဲ့ match လ28ရက်နေ့မှာမြန်မာနိုင်ငံအလဲပိုင်းစကိုင်းကိုဗဟိုပြုပြီးတော့အင်အားကြီးမြေငလျင်တစ်ခုလှုပ်ခတ်ခဲ့ပါတယ်အဒီငလျင်ကြောင့်အဆောက်အုံတွေပျက်စီးခဲ့ရသလိုလူထောင်ပေါင်းများစွာဟာဥိန်ဆွန့်ခွာပြီးတော့အဆောက်အုံတွေနဲ့ဝေးတဲ့မြေနေရာကွက်လက်တွေလမ်းမော်တွေမှာယာယီပြောင်းရွှေ့နေထိုင်ကြရပါတယ်ဒါအပြင်အဒီအချိန်မှာအာနေနေတဲ့ပြည်သူလူထုအကြားစိုးရိမ်ကြောက်ရွံ့မှုတွေကိုဖြစ်ပေါ်စေခဲ့ပါတယ်ငလျင်လှုပ်ပြီးတဲ့နောက်နိုင်ရီပိုင်းအတွင်းမှာပဲဆိုရှယ်မီဒီယာတွေပေါ်မှာအတိမပြုတ်နိုင်တဲ့သတင်းတွေအများကြီးပြန့်နှံ့ခဲ့ပါတယ်တချို့သတင်းတွေမှာဆိုရင်ပူအင်အားကြီးတဲ့ငလျင်ဒုတိယအကြိမ်ထက်လာတော့မယ်လို့သတိပေးထားတာမျိုးတွေနဲ့တချို့သတင်းတွေမှာတော့တခြား BNA တွေကြုံတွေ့ရစဉ်ကပျက်စီးထားတဲ့အဆောက်အဦပုံတွေကိုယူသုံးပြီးသတင်းအမှားတွေပြန့်ဝင်နေတာမျိုးတွေ့ရပါတယ်။အထူးသဖြင့်ဆက်သွယ်ရေးခက်ခဲပြီးသတင်းရင်းမြစ်တွေကိုအကန့်အသတ်နဲ့သာရယူနိုင်တဲ့ကြေးလက်ဒေတာတွေမှာအတူရောင်သတင်းတွေဖြစ်တဲ့ခြေကားရေးသားထားတဲ့ခန့်မှန်းချက်တွေနဲ့သတိပေးချက် post တွေဟာဖုံးလွှမ်းသွားတဲ့အတွက်အမှန်တကယ်အသုံးဝင်တဲ့သတင်းအချက်လက်တွေကိုရရှိနိုင်ဖို့ခက်ခဲသွားပါတယ်လွန်ခဲ့တဲ့ရက်အတွင်းမှာလည်းမြေငလျင်လှုပ်ကပ်မှုကြီးနောက်တစ်ကြိမ်ဖြစ်တော့မယ့်အကြောင်းနေရန်အချိန်နဲ့တကွအတိအကျပြောထားတဲ့သတင်းအမှားတစ်ခုဟာ Facebook နဲ့ TikTok တို့မှာပြန့်နှံ့ခဲ့ပြီးလူထုအကြားစိုးရိမ်ပူပန်မှုတွေမြင့်တက်လာခဲ့ပါတယ်။လူအများအပြားဟာအထုပ်ပိုးတွေပြင်ဆင်ပြီးတော့ဘေးကင်းမဲ့တင်ရာကိုရှောင်တိန်ခဲ့ကြရတဲ့ဖြစ်ရပ်ဖြစ်ပွားခဲ့ပါတယ်။ငလျင်ဆိုတာကလက်ရှိအတိုးတက်ဆုံးဤပညာရည်နဲ့တောင်မှဖြစ်ပွားမဲ့အချိန်အတိအကျကိုကြိုတင်ခန့်မှန်းလို့မရတဲ့သဘာဝဘေးအန္တရာယ်ဖြစ်ပါတယ်။ဘာသာရေးနဲ့ယုံကြည်မှုတွေကိုအတုံးချပြီးအဲ့ဒီလိုလွဲမှားတဲ့သတင်းလွှင့်နေတာကိုတဘာဝဘေးအန္တရာယ်ကြုံတွေ့နေရချိန်မှာ digital ပြဿနာတစ်ခုလို့ပဲသဘောထားလို့မရပါဘူးအရေးပေါ်အခြေအနေဖြစ်ပေါ်နေတဲ့အချိန်ကာလမျိုးမှာလူအများအပြားရဲ့အသက်အိုးအိမ်နဲ့သက်ဆိုင်တဲ့ကိစ္စရပ်ဖြစ်တဲ့အတွက်အရေးကြီးပါတယ်တိကျမှုမှန်ကန်မှုမရှိတဲ့သတင်းတွေဟာကိစ္စရေးလုပ်ငန်းတွေကိုနှောက်နှေးကြန့်ကြာစေနိုင်ပါတယ်ဘေးအချိန်မှာငလျင်လှုပ်တော့မယ်ဒါမှမဟုတ်ဘေးနေရာမှာတော့ဘေးကင်းလုံခြုံနေဆိုတာမျိုးကိုမဟုတ်မမှန်ပြောဆိုရေးသားမျှဝေတာတွေကြောင့်တကယ့်မှန်ကန်တဲ့သတင်းရင်းမြစ်တွေအပေါ်မှာလည်းယုံကြည်မှုပြတ်ပြားစေနိုင်ပါတယ်အထူးသဖြင့်အင်တာနက်အသုံးပြုနိုင်မှုမညီမျှသေးတဲ့မြန်မာနိုင်ငံမျိုးမှာဆက်သွယ်ရေးလမ်းကြောင်းတွေကိုကန့်သတ်ထားတဲ့အပြင်အစိုးရသတင်းဌာနတွေအနေနဲ့လည်းမှန်ကန်တိကျတဲ့သတင်းအချက်အလက်တွေလုံလောက်အောင်မပေးနိုင်ကြတဲ့အတွက်သတင်းအမှားပြန့်ပွားမှုတွေကအလွန်ပဲအန္တရာယ်များလာပါတယ်ဒီလိုသဘာဝဘေးအန္တရာယ်တွေအပြင်စစ်ပွဲတွေ၊နေမြေမငြိမ်းချမ်းမှုတွေကြားမှာသတင်းမှပြန့်ပွားမှုကြောင့်ပြည်သူတွေအကြားမလူလားအပ်တဲ့လူမှုစည်းဝါးပြဿနာတွေ၊နိုင်ငံရေးအမျက်ထုတ်မှုတွေကိုပါကြုံရနိုင်ပါတယ်။ဒီလိုအခြေအနေတွေကိုတုံ့ပြန်ဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေရောအရက်ဖက်အဖွဲ့အစည်းတွေကပါ digital အသိပညာဖြန့်ဝေပေးဖို့သတင်းတွေကိုမမျှဝေခင်အရင်းမြစ်တွေကတကယ်ဟုတ်မဟုတ်မှန်ကန်ကြောင်းစစ်ဆေးဖို့ကျွန်ကြီးရတဲ့တည်င်းအချက်လက်တွေကိုတိုင်းရင်းသားဘာသာစကားတွေနဲ့ပါရယူနိုင်အောင်နီလန်းပေါင်းစုံသုံးပြီးတော့တေချာဖြန့်ဝေပေးဖို့အရေးကြီးပါတယ်။တဘာဝဘေးနဲ့စစ်ဘေးအန္တရာယ်တွေကြုံတွေ့ပြီးတဲ့အခါနောက်ဆက်တွဲပျက်စီးဆုံးရှုံးမှုတွေအများကြီးရှိတဲ့နောက်မှာတည်င်းအမားတွေကြောင့်အခြေအနေတွေပိုဆိုးမသွားရအောင်လူတအူးတယောက်ချင်းစီကစလို့ပါဝင်လှုပ်ဆောင်ကြရမှာဖြစ်ပါတယ်။